ဂျာမနီနိုင်ငံမှာကျင်းပနေတဲ့ Euro 2024ဥရောပဖလားဘောလုံးပွဲမှာတော့အင်ရှင်ဂျာမနီအသင်းကပွဲပြီးဂန်နီပါချိပါကိုသွင်းပြီးတော့အုပ်စုပထမနဲ့နောက်တစ်ဆင့်ကိုတက်သွားပါတယ်။ဒီနေ့အုပ်စု A နောက်ဆုံးပွဲစဉ်တွေအဖြစ်နဲ့အင်ရှင်ဂျာမနီနဲ့ဆွစ်ဇာလန်နောက် Hungary နဲ့ Scotland တို့ကစားခဲ့ကြပြီးတော့ Frankfurt မြို့မှာကစားတဲ့ဂျာမနီနဲ့ဆွစ်ဇာလန်ပွဲမှာတော့တကူးစီသီးဖြစ်သွားပါတယ်။ဒီပွဲမှာဆွစ်ဇာလန်အသင်းက28မိနစ်မှာဂိုးရင်တွင်းခဲ့လို့အင်ရှင်ဂျာမနီအသင်းနောက်ကနေပြီးတော့လိုက်ကစားခဲ့ရတာပါ။ဂျာမနီအတွက်ချီပါဂူကိုတော့ပွဲချိန်မိနစ်90ပြည့်ပြီးတော့တရားရတဲ့အချိန်ပိုမှာဒေါ်မန်တိုက်စစ်မှုဖူဂရပ်ကခေါင်းတိုက်သွင်းယူခဲ့လို့တစ်ဖက်တကူးစီနဲ့သီးဖြစ်သွားခဲ့ပါတယ်။ဒီနေ့ကစားတဲ့ Hungary နဲ့ Scotland ပွဲမှာတော့အချိန်အနည်းနဲ့နှစ်သင်းစလုံးဂိုးသွင်းခွင့်နဲ့ပြန်လည်ရခဲ့ပြီးတော့ပွဲပြီးကနေတရားရအချိန်ပို10မိနစ်မှာ Hungary ဘက်ကသွင်းတဲ့ဂိုးနဲ့ Hungary ကတကူးဂိုးမရှိနဲ့အနိုင်ရသွားတာဖြစ်ပါတယ်။ဒါကြောင့်မို့ဒီအုပ်စု A မှာတော့ Asian Germany ကနှစ်ပွဲနိုင်တပွဲတည်ရခုနှစ်မှနဲ့အုပ်စုပထမရပြီးတော့ဆွစ်ဇာလန်ကတပွဲနိုင်နှစ်ပွဲတည်နဲ့အုပ်စုဒုတိယရပြီးနောက်တစ်ဆင့်ကိုတက်သွားခဲ့ပါတယ်။ Hungary အသင်းကတော့သုံးမှတ်နဲ့အုပ်စုတတိယရပြီးတော့ Scotland အသင်းကတမှတ်နဲ့အုပ်စုအဆင့်ကနေပြီးတော့ထွက်လာရပါတယ်ခင်ဗျာ။